နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်တွေက EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲကိုကျင်းပပြီးခဲ့တဲ့နောက်မှာအခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်တက်တဲ့သူကို EU ရဲ့ထိပ်တန်းယာရုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌရွေးချယ်ရေးမှာတော့သဘောထားမှန်တိုက်ဆိုင်မဲ့ဖြစ်နေကြပါတယ်။လက်ရှိ EU ကော်မရှင်ဥက္ကဋ္ဌယန်ကလော့ဒ်ယန်ကာရဲ့တက်တန်းဟာအောက်တိုဘာလမှာကုန်ဆုံးတော့မှာပါ။ဒါပေမဲ့ဥရောပမှာစီးပွားရေးအင်အားကြီးဖြစ်တဲ့ဂျာမနီနဲ့ပြင်းတဲ့နှစ်နိုင်ငံတည်းကဘယ်သူကိုရွေးချယ်မယ်ဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ရွေးချယ်မယ်သူကို EU ပါလီမန်ဇူလိုင်လရဲ့ပြန်ပြီးစတဲ့အခါမှာလွှတ်တော်မှ950တယောက်ကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်ဂလမာကော့ကတော့ဂျာမနီနိုင်ငံသားမန်ဖရက်ဝဲဘာကိုရွေးချယ်ခြင်းတွေပါ။ဝဲဘာဟာ2014ကတည်းကစပြီးတော့ EU ပါလီမန်မှာအကြီးဆုံးအဖွဲ့ကြီးဖြစ်တဲ့ Conservative Europe ပြည်သူပါတီရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ဂျာမနီအစိုးရအဖွဲ့မှတာဝန်ထမ်းမထမ်းဆောင်ခဲ့ဘူးတဲ့ဝဲဘာကိုသဘောမကျဘဲဒိန်းမတ်နိုင်ငံက Margrethe Vestager နဲ့ပြင်သစ်နိုင်ငံသား Michel Barnier တို့နှစ်ဦးတည်းကတဦးကို EU Commission ဥက္ကဋ္ဌဖြစ်အမည်စင်းတင်သွင်းခဲ့ပါတယ်။ Spain ဝန်ကြီးချုပ် Pedro Sánchez ကလည်းသူတို့လို Socialist ဝါဒီဖြစ်တဲ့ Dutch လူမျိုး France Timmermans တို့သဘောကျကြောင်းနဲ့သူကအရေးချင်းရှိပြီးအတွေ့အကြုံချင်းကျက်တယ်လို့လည်းပြောပါတယ်။ဥရောပခေါင်းဆောင်တွေက EU ရဲ့နိုင်ငံရေးကိုအကောင့်ထည့်ဖို့တဲ့ဥရောပကောင်စီအကြီးကဲယာရုကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။လက်ရှိဥရောပကောင်စီအကြီးကဲကပိုလန်နိုင်ငံသား Donald Tusk ဖြစ်ပါတယ်။ဒါအပြင်ဥရောပဗဟိုပံနဲ့EU နိုင်ငံချမ်းမူဝါဒရေးရာအကြီးအကဲယာရုတွေကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။